โอเคคุณยายมื้อนี้ก็ซูย่าเนี่ยตะบี้หมอกสันนาปะจ่าได้เจ้าหน้าอภเผยฤตุ่ยได้อาคามาดีเจ้าหน้าฤบักก็ต้องสู่ท่าได้อัจฉะ17ฉะกูบ่อเลยเสร็จปิ๊ดซุ่ยนี่จ่ามั้ยสู่ในตบอตุญีเฉ่อเพียงตะชะบลูอัจฉะฤบอมาซุ่ยนี่แก่ดาตบอตุญีแก่ดาฤเมียชิบาดีเลยရှင
်ตบอตุญีเฉ่ดี4เฉ่ชิเลยดี4เว่ส่ายซุ่ยนี่เว่กูลาแม่တဲ့ရနေမှာရန်ကုန်မြို့မှာလုပ်မယ်နောက်တစ်ခုကအဲ့ဒီတောင်းတာတောင်းဆိုထားတဲ့အချက်ဆက်တစ်ချက်နဲ့ပတ်သက်ပြီးဆွေးနွေးညီနိုင်ဖြေရှားပါမယ်ဆွေးနွေးပွဲစတင်တဲ့နေ့မှာအဲ့ဒီတပိတ်တွေရန်နာထားမယ်ဒီအချက်၄ချက်ပဲလေဟုတ်ကဲ့ပါဆရာ
ဟုတ်ကဲ့ဆိုတော့အဲ့ဒီအချက်၄ချက်အပြင်ပေါ့လေတခြားဆွေးနွေးကြတဲ့အခြေအနေတွေရောရှိပါသေးလားရှင
်ကျွန်တော်တို့က88ကဆွေးနွေးပွဲဖြစ်မြောက်ရေးတွေဆိုတော့နောက်ဖက်လုံးကိုကျွန်တော်တို့ကတိုက်တွန်းတာပဲလေဆိုတော့တောင်းသားတွေကလည်းပြည်စုံဆွေးနွေးဆက်ဆက်ညီနိုင်မှုဟိုကျွန်တော်တို့စုပ်ကင်ထားပါတယ်လို့အဲ့တိုက်ပွဲမစခင်မှာကျွန်တော်တို့ပြောထားရှိတယ်အဲ့ဒီကြောင့်ကျွန်တော်တို့ကရက်ပေါင်း60မပြည့်ခင်တည်းကအစိုးရကိုចောင်းသားတွေနဲ့တွဲဆုံဆွေးနွေးဖို့ဆိုတဲ့ဟာကိုကျွန်တော်တို့တွန်းတွန်းတိုက်တိုက်ပြောခဲ့တယ်အဲ့ဒီကနေပြီးတော့မှတွဲဆုံဆွေးနွေးပွဲဖြစ်ရေးအတွက်ကိုចောင်းသားတွေဘက်ကလည်းငကိုတွေကဆက်ဆက်ဆွေးနွေးမှုလက်ထပ်ခံထားတဲ့အတွက်မနေ့ကတွဲဆုံဆွေးနွေးတာဖြစ်တယ
်ဒါက
ကျွန်တော်တို့ရဲ့အပိုင်းပဲကျွန်တော်တို့ဆွေးနွေးပွဲအခမ်းအနားမှာဝင်လည်းမထိုင်ဘူးပါလည်းမပါဘူးဝင်လည်းမဆွေးနွေးဘူးလေးဝင်းဆိုင်ဆိုတာလည်း88ပါညာလျှောက်ပြောနေကြတချို့ကရှိတဲ့ရှင်ကဘာမှမဆိုင်ဘူးရှိတဲ့ရှင်ကဆွေးနွေးပွဲဖြစ်အောင်ပဲ
ဟုတ်ကဲ့ចောင်းသားတွေဘက်ကနေပြီးတော့တပိတ်စတင်တဲ့တပတ်ကျော်အတွင်းမှာအခုလိုမျိုးအစိုးရဘက်ကအရေးပေါ်ခေါ်တွေ့ရဲဆိုတာဟာဒီလူလူရဲ့ထောက်ခံမှုနဲ့အတူတပိတ်အင်အားကြီးကြီးလာမှဆိုးလို့လားဒါမှမဟုတ်ရင်ဟလာတောင်းသားမှာပြဿနာတွေလည်းဖြစ်ခဲ့တဲ့အခါကျတော့ဒီပြဿနာတွေဖြစ်မှဆိုးလို့လားဘယ်ဘက်ကိုပို့ပြီးတော့များပါလဲကိုမြအေးဘယ်လိုများသုံးသပ်ပါလဲရှင
်ကျွန်တော်မြင်တာကတော့ဗျကျွန်တော်တို့တွန်းတွန်းတိုက်တိုက်ပြောတာကအမှန်တကယ်ပြောရင်ကျွန်တော်စောစောပြောလို့ရက်ပေါင်း60မတိုင်ခင်เนี่ยပြောရတာ40ဆွေးလေးပြင်းတယ်ဆိုတော့အချိန်ပန်များစွာပြောခဲ့တယ်ဗျာဆိုတော့တို့ဆိုလည်းပဲသမရကနေပြီးတော့မှလွတ်တော်ကိုပို့တဲ့တုံးလာမှာတုံးလာကလွယ်ပြီးထူးခြားချက်တွေဖြစ်မလာတဲ့ခါကျတော့ចောင်းသားတပိတ်ဆိုတာဖြစ်လာတယ်လေအဲ့ကျွန်တော်မြင်တာចောင်းသားတပိတ်ရဲ့လှုပ်ရှားမှုကြောင့်လို့ကျွန်တော်မြင်ပါတယ်ဒါရိုးရိုးလေးပဲကျွန်တော်မြင်ပါတယ်
ဟုတ်ကဲ့သမရကလည်းတပိတ်စပြီးနောက်ရက်မှမှဒီလွတ်တော်ကိုဒီတဝင်လွာပေးပို့ရဲဆိုတဲ့အခြေအနေအဖို့ရောကိုမြအေးဘယ်လိုမြင်ပါလဲရှင
်ကျွန်တော်တို့ဒီရားတော့နည်းနည်းလေးရှုပ်ခေးမှုရှိမယ်လို့ကျွန်တော်ထင်တယ်ဗျာဆိုတာလေကျွန်တော်မြင်တာအခုအားဗျာတိုင်းပြည်ရဲ့ကန့်ကျမာကအုပ်ချုပ်ရေးအာဏာနဲ့ဥပဒေပြုအာဏာဈာထဲမှာလွန်ဆွဲတဲ့ဈာထဲမှာရောက်သွားမှောက်ကျွန်တော်တို့စိုးရိမ်တယ်လေကျွန်တော်မြင်တာအဲ့ဒါနောက်တစ်ခုကရှေးရိုးအစင်လာတိုင်းလုပ်ငန်းတစ်ခုလုပ်တဲ့အခါမှာကြန့်ကြာတာဗောအဲ့လိုမျိုးတွေလို့ကျွန်တော်မြင်တာပဲထားတော့ဗျာဘယ်လိုပဲဖြစ်ဖြစ်အခုတော့တော့ဆွေးနွေးပွဲဖြစ်လာမယ်ဆိုတော့ရလက်ထွက်လာတယ်ចောင်းသားတွေတောင်းစုချက်တွေလည်းပတ်သက်ပြီးတော့မှအခုစတင်ပြီးတော့အစပြုပြီးလိုက်လျှောမှုတွေဖြစ်လာပြီဆိုတော့ဒါပါပဲပြုဆိုကျွန်တော်တို့ကတော့ရလက်ကောင်းတဲ့လူပဲမြင်ပါတယ
်ဟုတ်ကဲ့ရှင်မြန်မာနိုင်ငံမှာကဒီအပြည့်အခက်ရဲ့စေရင်ငင်းငင်းရေးဆွေးနွေးပွဲလိုမျိုးဟလာတခါဒီနိုင်ငံရေးဆွေးနွေးပွဲလိုမျိုးပေါ့အခြေအနေတွေရှိတယ်ဆိုပေမဲ့ဒီဆွေးနွေးပွဲတွေကနေရလက်ကောင်းမထွက်လာသေးတာတွေရှိနေပါတယ်ဆိုတော့ဒီဆွေးနွေးပွဲဟာစိတ်ချရမယ်နောက်တခါဒီရလက်ကောင်းထွက်လာမယ်ဆွေးနွေးပွဲလို့ကိုမြအေးသုံးသပ်နိုင်မလားရှင်ပြောနိုင်မလားရှင်
အဲ့လာကလက်ရှိတိုင်းပြည်သွားနေတဲ့အခြေအနေပေါ်မှာလည်းမှုတည်တယ်လို့ကျွန်တော်မြင်တယ်လေဒီနေရာမှာအရေးကြီးတာအပိုင်းကဘာဖြစ်လဲ technical ဘာဖြစ်သွားပြီလားပညာရှင်တွေရဲ့ချက်ဆက်တစ်ချက်ပေါ်မှာဘယ်လိုပြောင်းလဲမလဲဆိုတဲ့အပိုင်းကပိုအရေးကြီးတယ်ကျွန်တော်မြင်ပါတယ်အဲ့တော့မနေ့ကတော့ကျွန်တော်တို့ဒီចောင်းသားတွေနဲ့ဆွေးနွေးပွဲနားအချိန်ခါမှာအကြီးအကဲဝင်ကြီးဦးအောင်မင်းအပါအဝင်ကျွန်တော်တို့ဒီဟိုလွှတ်တော်ကိုယ်စားလှယ်ရောအားလုံးတွေ့ပြီးတော့ကျွန်တော်စကားပြောတဲ့ခါမှာကျွန်တော်တို့ကလည်းဒီချက်တွေပြင်သစ်တဲ့ဟာတွေကတော့ပြင်ပေးရလိမ့်မယ်ဆိုတဲ့ကျွန်တော်တို့ဘက်ကလည်းပြောတာရှိတယ်လေပြောရရပြန်တုံ့ပြန်မှုတွေရဆိုလို့ရှိရင်တော့ပြင်လို့ရတဲ့လောက်သူတို့ပြင်မယ်ဆိုတဲ့အခြေအနေအနေထားမျိုးတော့ပြောတယ်ဒါကတော့ကျွန်တော်ဟိုဘက်ဒီဘက်မလိုက်ဘူးပြောတဲ့စကားတိုင်းကျွန်တော်ကြားခဲ့တဲ့နားနဲ့ကြားခဲ့တဲ့အတိုင်းကျွန်တော်ပြောတာဆိုတာတို့တော့ဆွေးနွေးပွဲဒီမှာဆွေးနွေးပြီးဘယ်လိုပြင်မယ်ဘယ်လိုပြုမယ်ဆိုတာကတော့ရင်းဆိုင်ဖြစ်တဲ့အစိုးရလွှတ်တော် NNER နဲ့ဒီမိုကရေစီကျောင်းသားလှုပ်ရှားမှုကော်မတီက member တွေပေါ်မှာမူတည်တယ်လို့ကျွန်တော်ထင်တယ်ဒါဟု
တ်ကဲ့ဆိုတော့အခုဒီဖြည့်ရတဲ့ပြဿနာတွေထဲမှာပညာရေးဝန်ကြီးဌာနကလည်းအတော်လေးပြောကြတာရှိပါတယ်ဥပမာဒီအမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိတာကြောင့်ဆိုတော့ဝေဖန်သုံးသက်ချက်တွေလည်းရှိပါတယ်ကိုမြအေးဘယ်လိုမြင်ပါလဲရှင
်ချွတ်ရရလားခက်တယ်လားအရင်လိုမျိုးတရက်သေးကြီးပဲသွားကျင်တဲ့အခြေအနေရှိတယ်အဲကျွန်တော်ဘယ်ဝန်ကြီးဌာနရဲ့လို့အပြစ်တင်ကြတာတော့မဟုတ်ဝန်ကြီးဌာနအားလုံးလေးပါလို့လို့ကတချို့ကလည်းအဲ့ဒီပိုင်းဖြစ်နေတာရှိတယ်လေကျွန်တော်မြင်တဲ့ဟာဘာဖြစ်လို့လဲဆိုတော့အရင်ပုံစံမျိုးဆိုတော့တတိယတန်တမိန်ဆိုတဲ့ဟာပေါ်မှာပဲသူကအလုံးလို့တာတော့မဟုတ်ဘူးပုံစံကွက်ထဲကလူတွေလို့ဖြစ်နေတယ်ဗျကျွန်တော်မြင်တဲ့အမြင်ပေါ့လားဒါအတိုင်းပြည်တဲ့ကျွန်တော်ပြောတာအဲ့တော့အမှန်တကယ်ဒီမိုကရေစီနိုင်ငံတစ်ခုသွားမယ်ဆိုလို့ရှိရင်ဝန်ကြီးဌာနတွေအနေနဲ့ကလည်းကိုဘာလုပ်တယ်ဘယ်လိုကင်မယ်ဆိုတဲ့ဟာကိုတကယ် transparency ရှိရှိသွားမယ်ဆိုဒီပြဿနာတွေတက်လာစရာအကြောင်းမရှိဘူးဗျ
ဟုတ်ကဲ့ကိုမြအေးခုလိုဖြစ်ပေးရကျေးဇူးအများကြီးတင်ပါတယ်ရှင်